မစုမမရှင်ရခိုင်ပြည်နယ်ကြောက်တော်မြို့စစ်ရှောင်းစခန်းတွေကဒုက္ခသည်တချို့မှာကိုဗစ် -19 ရောဂါပိုးကူးစက်သူတွေစပြီးတွေ့လာတဲ့အတွက်တင်းချီတဲ့ဒုက္ခသည်တွေကြောင့်ကိုဗစ် -19 ရောဂါပြန့်နှံ့ကူးစက်လာမယ့်အရေးစိုးရိမ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2000ကျော်စစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းလူစုလိုက်ပြုံလိုက်ခိုးလုံနေထိုင်နေကြရတဲ့စစ်ရှောင်စခန်းတွေထဲမှာကူးစက်မြန်ရောဂါကိုဗစ် -19 ဖြစ်မှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲအခုဆိုရင်ကြောက်တော်မြို့နယ်စစ်ဘေးရှောင်စခန်းအပါအဝင်စခန်းတချို့မှာကိုဗစ် -19 ပိုးကူးစက်သူတွေပထမဆုံးစတင်တွေ့ရှိတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့သာသနာ့ဘိတ်မှန်စစ်ဘေးရှောင်စခန်းမှာကိုဗစ် -19 ရောဂါပိုးပထမဆုံးစစ်ဆေးတွေ့ရှိတဲ့အသက်85နှစ်အရွယ်အမျိုးသမီးကြီးတဦးကျန်းမာရေးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့စစ်တွေမြို့ဆေးရုံကြီးစီကိုကြောက်တော်ဆေးရုံဘက်ကနေမင်းကလွှဲပြောင်းပေးပို့လာတဲ့အတွက်အရေးပေါ်စောင့်ချက်ကြည့်ရှုပေးနေပါတယ်လို့စစ်တွေဆေးရုံဦးကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ်
။မင်းကကြောက်တော်ကမြို့နယ်ဆေးရုံနဲ့လွှဲတာပေါ့နော်အသက်85နှစ်ဒီစစ်ဘေးရှောင်စခန်းကအမျိုးသမီးတဦးပေါ့သူကသူရဲ့ကျမကြီးအချိန်တွေကအခုပဲကျွန်တော်တမားတော်ကိုကျွန်တော်စစ်ကူနေတဲ့တမားတော်ကိုမေးတဲ့ခါကျတော့မနေ့ကတည်းကရောက်တဲ့အချိန်မှာအောက်ဆီဂျင်ကဘယ်လို80%လောက်ရှိတာပေါ့အဲ့မနေ့ကရောက်တဲ့ကအဓိကတော့ဒီအောက်ဆီဂျင် therapy ပေးရတာပေါ့နော်အောက်ဆီဂျင်နဲ့ကုတယ်အခုတော့အခုလက်ရှိအနေထားရအောက်ဆီဂျင်အောက်ဆီဂျင် percentage တက်လာတာပေါ့နော်95%ကျန်တုန်းထိဒါရှိတယ်ပေါ့အခြားလိုအပ်တဲ့ဆေးဝါးတွေလည်းပေးတဲ့အတွက်ဖိုင်းအနေထားတော့လက်ရှိအနေထားမှာဒါကောင်းပါလေ
ကျောက်တော်မျိုးကစစ်ဘေးရှောင်စခန်းထဲမှာကိုဗစ် -19 ရောဂါပထမဆုံးကူးစက်တယ်ဆိုတာကျောက်တော်မျိုးနဲ့ဆေးရုံအုပ်ကြီးစီကသတင်းစကားကြားရပြီးစစ်ပြေးဒုက္ခသည်တွေကြားရောဂါကူးစက်ပြန့်နှံ့မှုကာကွယ်နိုင်ရေးလိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ်လို့ကျောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအတည်ပြုပါတယ
်ဒီနေ့မနေ့တော့မျိုးနေကိုကျွန်တော်တို့လှမ်းဆက်ကြည့်တဲ့အခါမျိုးနေစာဝန်ကြီးကလည်းအတည်ပြုပဲဟုတ်တယ်ကျောက်တော်မှာဒီတခုတော့မဟုတ်ဘူး3ယောက်ပေါ့လေ3ယောက် anti bisken 3ခုကပေါ့ကျောက်တော်မျိုးထက်မှာတော့ကျွန်တော်တို့ anti bisken 3ခုရှိတယ်ဆိုတော့အဲ့ဒီခြေက3ခုပေါ့3ခုတခုကတော့ဒီသာသနာပြီးမယ်မျိုးမဇင်းနဲ့ကဲ့ရဲ့ပေါ့အဲ့ဒီအစာအုပ်တွေမှာကျွန်တော်တို့ဒီဟော့ခဲမှာစုပြုံပြီးနေကြတဲ့ဒီ IDP တွေကတယောက်ပေါ့နောက်တစ်ခုကဒီကဝိယတနာဆိုတဲ့ဒီဘုန်းတော်ကြီးကျောင်းဝင်းတွေမှာကျွန်တော်တို့ဆောက်ထားတဲ့ IDP စကန်တွေကလည်းတယောက်တွေ့တယ်လို့ကျွန်တော်တို့သိရတယ်ဆိုတော့နောက်တစ်ခုက COC ပေါ့ Shadow Crash ပေါ့ကျွန်တော်တို့ဒီဘာသာရေးအစာအုပ်မှာနေတဲ့တယောက်ပေါ့ဆိုတော့၃ယောက်တွေ့တယ်လို့ကျွန်တော်တို့ကျောက်တော်ကဆရာဝန်ကြီးကလည်းပြောတာပါခင်ဗ
ျလူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီစစ်ချောင်စခန်းတွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွားအလာကန့်သတ်မှုတွေတင်းကျပ်ပြီးတီးခြားခွဲကွာရန်တင်းထားနိုင်မှုအရေးတကြီးပြင်ဆင်နေကြတဲ့အကြောင်းလဲလွတ်တော်ကိုယ်စားလှယ်ကပြောပြပါတယ်
တေးကြတဲ့တခြားလူတွေမှလည်းခုလောက်ဆိုတော့ကြီးလောက်ပြီပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစည်းအဝေးလုပ်ကြတယ်လို့ကျောက်တော်မှရှိတဲ့လွတ်တော်ကိုယ်စားတချို့နဲ့ပါထွေအုပ်ရောအမျိုးပေါ်ကတခြား CS ဆိုတဲ့လည်းပါပါလိမ့်မယ်အဝင်အထွက်တွေကိစ္စတော့အကန့်သတ်တစ်ခုနဲ့လုပ်မယ်လို့တော့ကြားတယ်ဆိုတော့အခုက IDP စခန်းရောက်သွားပြီဆိုတော့ IDP စခန်းလေးမှာလည်းတော်တော်များများတော့ကျွန်တော်တို့ဟိုရှိနေလောက်တယ်ပေါ့ရှိနေလောက်တယ်ပေါ့ဆိုတော့အခုတွေ့တဲ့စခန်းတွေကိုတော့ဖြင့်ကျွန်တော်တို့တစ်ခုခုပေါ့စစ်ပြီးတော့မှတေချာစီစစ်ပြီးတော့မှဘယ်လောက်ရှိနိုင်လဲဘယ်လောက်ရှိတယ်ရှိတဲ့လူတွေရောတော့ဖြင့်ကျွန်တော်တို့တိတိတန်းတန်းကျွန်တော်တို့တွေ့တဲ့ဒီ post လူသားတွေရောကျွန်တော်တို့ဒီ coordinating ထားနိုင်အောင်တော့ဖြင့်ဒါ season ဟိုတက်တာပေါ့
ရခိုင်ပြည်နယ်အတွင်းမှာ COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့စစ်တွေမြို့မှာလည်းအရေးပေါ်အခြေအနေဆက်ပြီးစောင့်ကြည့်ကူတာနေဆဲဖြစ်ပြီးကျောင်းနဲ့မြို့နယ်တွေကနေအရေးပေါ်ဆေးရုံလွှဲပြောင်းကုသပေးလာရေးအရေးကြီးကိုဗစ်လူနာတွေကိုတမားတော်တွေနဲ့ဆေးပညာအဖွဲ့တွေကဝိုင်းဝန်းဆောင်ရှောက်ကုသပေးနေကြတယ်လို့လည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ
်။ဟိုဒီနေ့ဆိုရင်ကျွန်တော်စီမှာကဒါဒီစကင်းပွေးမှာဆို16ရက်နေ့8လတွေကနေစကုတာအခုဆိုတော့7လပြည့်တာပေါ့7လပြည့်တဲ့အချိန်မှာဆင်းဥဆင်းပြီးဒူပေါင်းက1056ယောက်လေအဲ့တော့ဒီနေ့လက်ကျန်ကကျွန်တော်မှ70တယောက်ပဲကျန်တော့တယ်ဆိုတော့အဲ့ဒီမှာဒီခေါင်းစစ်တွေကလူတွေရှိတယ်အဲ့လိုပဲလွှဲပြောင်းတဲ့လူနာတွေတာရှိတာပေါ့နော်အဓိကတော့ကျွန်တော်ကတော့ဒီစစ်တွေရဆင်းဥကြီးဆိုတော့ကျွန်တော်ကတော့ဒီရောက်တဲ့လူနာကိုကျွန်တော်ကုသတာပေါ့ဒီနေ့ဆောင်ကတော့ဒါသူရဲ့ဒီဆက်ဆက်တဲ့ contact တွေကိုသူစစ်ဆေးမယ်တွေ့လို့ရှိရင်သူ့စီမှာကုမယ်ရောဂါပြင်းထန်မယ်အသက်ကြီးမယ်သူ့စီကမနိုင်ရင်ဆိုရင်ဒါဒီကိုရောက်တာပေါ့နော
်အောက်တိုဘာလ16ရက်နေ့ညနေ9နာရီခွဲအထိသတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုပေါင်းက32,350ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုကတော့865ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမုံပါ